Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်ဇူလိုင်လ23ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25ရိုးကနေစတင်အသံလွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မနန်းလောင်ရောကပြောပြပေးမှာပါဂျာမနီနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မြူနစ်မြို့ကဈေးဝယ်စင်တာတစ်ခုမှာတောက်ကြနေညနေခင်းကလူအုပ်ထဲကိုတနက်နဲ့ပစ်ခဲ့တဲ့အသက်18နှစ်အရွယ်အီရန်နယ်ဖွားဂျာမနီနိုင်ငံသားတနက်သမဟာဒူဂိုရောလှူရှာခဲ့သူဖြစ်ပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နိုင်ခြင်းရှိတဲ့ဟီလာရီကလင်တန်ကဒုတိယသမ္မတအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဗဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းကိုရွေးချယ်လိုက်ပါတယ်ဒီလိုသတင်းတွေကိုကြားမှာပါကိုရန်နိုင်
ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်ထဲမှာတော့မြမငိမ့်ငိမ့်ရေးပြည်သူ့ကကြီးဆရာကြီးသခင်ကိုတော်မိုင်းခွလွန်သွားတာဒီကနေ့ဆို52နှစ်ပြည့်သွားခဲ့ပါပြီ
ငိမ့်ငိမ့်ရေးဆောင်ရွက်ခဲ့တဲ့ဆရာကြီးရဲ့အယူဆတွေကဒီနေ့ထိတိုင်းပြည်အတွက်လိုအပ်နေသေးလို့ကျွန်တော်တို့ခံယူထားပါတယ်ဆရာကြီးသခင်ကိုတော်မိုင်းရဲ့သူမနာကိုမနာ
ဆရာကြီးသခင်ကိုတော်မိုင်းခွလွန်ခြင်း52နှစ်ပြည့်ဂူပိမှန်တီစောက်ခြင်း150ပြည့်အထိမ်းအခမ်းအနားနဲ့ပတ်သက်ပြီးတော့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းကြီးပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြားခဲ့မှနားဆင်ရမှာဖြစ်ပါတယ်ဒါအပြင်မြန်မာအစိုးရရဲ့ဆောင်ရွက်ချက်ပေါ်မှာအမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးလိုက်တဲ့အကြောင်းအပါဝင်ညီညာရေးဆွေးနွေးပွဲမတိုင်ခင်တိုက်ပွဲတွေဆက်ဖြစ်နေတာကညီညာရေးကိုအဟန့်တားဖြစ်စေတယ်လို့တိုင်းသားတွေဘက်ကပြောလိုက်တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ညင်ညာပေးမှာဖြစ်ပါတယ်ဗျာ
ဂျာမနီနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မြူနစ်မြို့ကဈေးဝယ်စင်တာတစ်ခုမှာတောက်ကြနေညနေခင်းကလူအုပ်ထဲကိုတနက်နဲ့ပစ်ခဲ့တဲ့အသက်18နှစ်အရွယ်အီရန်နယ်ဖွားဂျာမနီနိုင်ငံသားတနက်သမားဟာသူကိုယ်တော်လှူရှာခဲ့သူဖြစ်ပါတယ်။အဲ့ဒီဖြစ်ရောက်ကြောင့်မြို့သူမြို့သားတွေအထိတ်အလန့်ဖြစ်ခဲ့ကြရတာပါ။အခြေအနေတွေရွတ်ရွတ်တဲဖြစ်နေချိန်မှာပဲတနက်သမားကကိုယ်ခေါင်းကိုတနက်နဲ့ပစ်ပြီးတော့တတ်သေးသွားတယ်လို့စနေနေ့မနေ့အစောပိုင်းမှာမြူနစ်မြို့ရဲတပ်ဖွဲ့အကြီးအကဲဟူပဒူးစ်အန်ဒရီကပြောပါတယ်။ဘာကြောင့်အခုလိုတိုက်ခိုက်ရသလဲဆိုတာနဲ့ပတ်သက်ပြီးတော့ပြောဆိုရမရှိသေးသလိုဒီလောက်ရက်ကအကြမ်းဖက်တက်ခတ်မှုဟုတ်မဟုတ်ဆိုတာပြောဖို့စောနေသေးတယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်မြို့နစ်မြို့တက်ခတ်မှုအတွင်းလူ9ဦးအပါအဝင်တနတ်သမားလည်းတေဆုံသွားသလိုတခြားလူ16ဦးဒဏ်ရာရပြီးတော့3ဦးကတော့စိုးရင်ရတဲ့အခြေအနေမှရှိနေပါတယ်ဒဏ်ရာရသွားသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်တခြားအနောက်ဥရောပမှာ၈ရက်အတွင်းအရက်သားတွေကိုတတရားမြောက်ကြီးမားတဲ့တက်ခတ်မှုတစ်ခုဖြစ်ပါတယ်အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဘာဟမ်ဂါဆမီကဒီတိုက်ခတ်မှုကိုပြစ်တင်ရှုံချလိုက်တယ်လို့အကြမ်းဖက်တိုက်ခတ်မှုကိုနေရာတိုင်းမှာဘလို့ပုံစံမျိုးနဲ့မဆိုချေမုံဖို့ကမ္ဘာလူလူအတိုင်းဝိုင်းကအရေးတကြီးတောင်းဆိုနေပြီဆိုပြီးတော့လဲကြေညာချက်ထုတ်ပြန်ပါတယ်အကာအကွယ်မဲ့တဲ့အပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်တာဟာလူ့သမိုင်းအတွက်အရှက်ရစရာဖြစ်လာပြီဆိုပြီးတော့လဲထည့်သွင်းပြောဆိုသွားပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကလည်းစနေနေ့နောက်ပိုင်းဘာလင်မြို့မှာလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရက်ကိုခေါ်ယူထားပါတယ်တောက်ကြနေညနေခင်းကတတ်မှတ်ထားတဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းလိုက်ပြီလို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမဲ့ဟီလာရီကလင်တန်ကဒုတိယသမ္မတအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းကိုရွေးလိုက်ပါတယ်မစ္စတာကိန်းကအတွေ့အကြုံဗဟုသုတဉာဏ်မျိုးမြင်နဲ့သူရဲ့ငကိုစိရင်တက်ခံကသမ္မတတာဝန်ထမ်းဆောင်နိုင်စွမ်းရှိတာထင်ရှားပါတယ်လို့ကလင်တန်ကိုထောက်ခံသူတဦးကပြောပါတယ်Mrs. Clinton ကသူ့ကိုရွေးခဲ့တာဟာလက်တီနိုအတိုင်းဝိုင်းနဲ့တိုင်းပြည်အတွက်ရွှေ့ပြောင်းဝင်ရောက်လာသူတွေအရေးကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းအမျိုးသမီးအခွင့်အရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကိုထောက်ခံပံ့ပိုးမှုနဲ့အဲ့ဒီအတွက်စွန့်စွန့်တမန်ဆောင်ရွက်သူဖြစ်တဲ့အမှတ်တမ်းတွေကြောင့်ပဲဖြစ်ပါတယ်လို့ My Family Bota အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Ben Montaro ဆိုကပြောပါတယ်Arizona Republican အထက်လွှတ်တော်အမတ် Jeff Flake ကကိန်းနဲ့ပတ်သက်လို့မကောင်းတဲ့အချက်တွေရှာပြီးမဲ့မတွေ့ရကြောင်းလူကောင်းတစ်ယောက်မိတ်ဆွေကောင်းတစ်ယောက်ဖြစ်ကြောင်းနဲ့သူ့ကိုဂုဏ်ပြုတဲ့အကြောင်းသူ့ရဲ့ Twitter ကနေပြီးတော့ရေးသားခဲ့ပါတယ်။တချို့တကြလှုပ်ရှားသူတွေကတော့ Kane ဟာ Richmond မြို့တော်ဝင်ဖြစ်ခဲ့စဉ်ကသူ့ရဲ့ Project Exile ဆိုတဲ့ပြည်နှင်တန်စီမံချက်ကြောင့် Clinton ရဲ့ရွေးချယ်မှုဟာ African American တွေနဲ့ကင်းကွာသွားနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။
ကမန်းချေအပြင်လူဦးရေ 3.3 တန်းလောက်ပဲရှိတဲ့ American Muslim တွေဟာတိတ်မများပေမဲ့လာမယ့်သမ္မတရွေးကောက်ပွဲမှာ Swing State လို့ခေါ်တဲ့ဘယ်ပါတီကအပြတ်အသတ်အနိုင်ရမယ်လို့မပြောနိုင်တဲ့ပြည်နယ်တွေမှာတော့အရေးပါတဲ့အနေအထားမှာရှိနေပါတယ်။ Washington အခြေစိုက် American Islam ဆက်ဆံရေးကောင်စီ CAIR က Muslim မဲဆန္ဒရှင်တတန်းကိုမဲယုံတွေးစီသွားဖို့2016 Muslim တွေမဲပေးဖို့ကမ်ပိန်းတစ်ခုကိုစတင်လိုက်ပါတယ်။နိုင်ငံတော်ဝန်ကကမ်ပိန်းစီစဉ်သူတွေက Muslim လူမှုအတိုင်းဝိုင်းတွေမှာမဲဆန္ဒရှင်တွေစီရင်ပေးတွင်းနိုင်အောင်လုပ်ကိုင်သွားမယ်လို့ CAIR ရဲ့ညွှန်ကြားရေးမှူးဖြစ်တဲ့ Robert McHugh ကပြောပါတယ်။ပ ဖြူသူတေသနာဌာနရဲ့တွေ့ရှိမှုအရမွတ်စလင်တွေဟာအမေရိကန်လူဦးရေရဲ့၁ရာခိုင်နှုန်းကနေ၂ရာခိုင်နှုန်းအထိပဲရှိပြီးတော့သမရရွေးကောက်ပွဲအတွက်အပြောင်းအလဲကြီးကြီးမားမားမဖြစ်နိုင်ပေမဲ့ဒီလူဦးရေကမဟာဗျူဟာကျတဲ့ swing state တွေဖြစ်တဲ့ Florida, Ohio နဲ့ Virginia ပြည်နယ်တွေမှာရှိနေတာပါ။မဲအရေအတွက်တိတ်မကွာတဲ့အချိန်မှာအဲ့ဒီပြည်နယ်ကမွတ်စလင်တွေရဲ့မဲကတိသာထင်ရှားတဲ့အပြောင်းအလဲဖြစ်သွားနိုင်တယ်လို့ Georgetown တက္ကသိုလ်ကအစ္စလာမ်ဘာသာလေ့လာရေးဌာနပေါမောက်ခ John Espedito ကပြောပါရယ်။ Republican Party သမရလောင် Donald Trump ကAmerica နိုင်ငံကိုလာမဲ့မွတ်စလင်တွေကိုဝင်ခွင့်ယာယီပိတ်ပင်မယ်ဆိုပြီးပြောဆိုနေတယ်လို့အီရတ်ခေါင်းဆောင်ဟောင်းဆဒမ်ဟူစိန်ကိုလည်းချီးကျူးပြောဆိုထားတာပါ2016 February လမှာ American မွတ်စလင်အယောက် 2000 ကိုကောက်ယူထားတဲ့ CIR ရဲ့စစ်တမ်းအယ3ပုံ2ပုံက Democratic Party ကိုထောက်ခံကြတာတွေ့ရတယ်လို့တခြားနေရာတွေက American မွတ်စလင်15ရာခိုင်နှုန်းကနေ18ရာခိုင်နှုန်းကတော့ Republican Party ကိုထောက်ခံကြတာဖြစ်ပါတယ် CIR ရဲ့စီးရင်အယ2016 June လမှာမွတ်စလင်မဲဆန္ဒရှင်ပေါင်း 8,400 ရှိပြီးတော့2012ခုနှစ်တမရရွေးကောက်ပွဲတဲ့ဆိုင်ရင်မဲဆန္ဒရှင်3သိန်းတိုးလာတာဖြစ်ပါတယ
်။ထူရကီသမ္မတရေအာဒိုဝန်ကပုဂ္ဂလိကကျောင်းပေါင်း 1,000 ကျော်ကိုပိတ်ဖို့အမိန့်ထုတ်ခဲ့ပြီးနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်3လကြေညာခဲ့ခြင်းကစလို့ထုတ်ပြန်ထားတဲ့တန်ကြားရှိသူတွေကိုတရားစွဲဆိုခြင်းမရှိဘဲဖမ်းဆီးချုပ်နှောင်ခွင့်ကိုလည်းတက်တန်းထပ်တိုးလိုက်တဲ့အကြောင်းနိုင်ငံပိုင်အန်ဒါဒိုလူသတင်းစာမှစနေနေ့ကဖော်ပြထားပါတယ်။မစ္စတာအာဒိုဝန်ကပြီးခဲ့တဲ့သတင်းပတ်ထဲကမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းမှုကိုထောက်ခံကြတဲ့အရင်းမြစ်တွေကိုအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြစ်ရှင်းနိုင်အောင်ဆောင်ရွက်တာဖြစ်ကြောင်းပြောပြီးနိုင်ငံတော်အရေးပေါ်အခြေအနေကိုဗုဒ္ဓဟူးနေ့နောက်ပိုင်းကကြေညာခဲ့တာပါ။အဲ့ဒီအာဏာသိမ်းမှုအတွင်းလူပေါင်း246ယောက်အ ਨੇ ဆုံးသေဆုံးခဲ့ပါတယ်။သမ္မတအာဒိုဝန်လက်မှတ်နဲ့ပထမဆုံးထုတ်ပြန်တဲ့အမိန့်မှာပုဂ္ဂလိကကျောင်းပေါင်း 1,043 ကျောင်းလူမှုကယ်ဆယ်ရေးအသင်းအဖွဲ့ပေါင်း 1,299 ခုနဲ့စီးပွားရေးလုပ်ငန်းအဖွဲ့စီပေါင်း 19 ခုတက္ကသိုလ် 15 ခုနဲ့ဆေးဘက်ဆိုင်ရာတက္ကသိုလ် 35 ခုတို့ကိုပိတ်လိုက်ကြောင်းသတင်းစာမှာဖော်ပြခဲ့တာပါ။အဲ့ဒီအဖွဲ့အစည်းအလုံးဟာအမေရိကန်မှာနေထိုင်နေတဲ့ဘာသာရေးခေါင်းဆောင်ဟောင်းဖက်တလာဂူလင်နဲ့ဆက်ဆက်မှုရှိတယ်လို့တန်ကြားရှိထားပြီးမအောင်မြင်တဲ့အာဏာသိမ်းမှုနောက်ွယ်မှာဂူလန်ပါဝင်ပတ်သက်နေတယ်ဆိုတော့ Miss လိုလေဒီ Miss သမတအာဒိုဝန်ကဆွဆွဲထားတာဖြစ်ပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ Flight Meter 16 kHz 1683ည Flight Meter 19 kHz 15565ဖိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်တွင်နဲ့မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတွေကြားအငင်းပွားမှုဖြစ်ရှင်ရဲခုံသမားတွေအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပေမဲ့အမေရိကန်စစ်တပ်ဖက်ကတရုတ်စစ်တပ်နဲ့ပူမိုနီကတ်စွာဆက်ဆံနေပါတယ်။ဟာဝိုင်ယီကအမေရိကန်ဦးဆောင်တဲ့ RIMPAC စီးရဲလေ့ကျင့်မှုကိုတရုတ်တပ်ကဆက်လက်ပူးတွဲလေ့ကျင့်နေချိန်မှာပဲအမေရိကန်ရစ်တပ်စစ်စင်ရေးအကြီးအကဲရစ်တပ်ဗိုလ်ချုပ်ကြီးJohn Richard ကတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကတွားရောက်လည်ပတ်ခဲ့ပါရယ်ကမ္ဘာလုံခြုံရေးကိုဆက်လက်ထိန်းသိမ်းတဲ့လုပ်ငန်းရပ်တွေမှာတရုတ်နိုင်ငံကိုမိတ်ဖက်နိုင်ငံအဖြစ်အမေရိကန်ဖက်ကဆက်လက်မှတ်ယူထားဆဲဖြစ်တယ်လို့ PACCOM ရဲ့ပူးတွဲစုံစမ်းထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဟောင်းကာရှူစတာက VOA ကိုပြောပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့လှုပ်ဆောင်ချက်တွေအပေါ်အမေရိကန်ဖက်ကသဘောမကျပေမဲ့တရုတ်တို့ဖက်ကလှုပ်ပြီးသားကိစ္စတွေကပြန်ပြင်လို့မရတဲ့အလို့မဟုတ်ပါဘူးတရုတ်ကိုမိတ်ဖက်နိုင်ငံအဖြစ်အမေရိကန်တို့ကဆက်လက်သတ်မှတ်ထားသလိုခြုံပြောရရင်တော့အမေရိကန်ဟာတရုတ်ရဲ့ရန်သူမဟုတ်ဘူးဆိုတာတရုတ်တို့အတွက်သတင်းစကားပါပဲလို့ Shuster ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကလေကြောင်းရန်ကာကွယ်ရေးသတ်မှတ်ဆုံးထားရှိမယ်ဆိုတော့တရုတ်ဘက်ကလက်ခံနိုင်စရာမရှိတဲ့လှုပ်ရမျိုးတွေလှုပ်လာမယ်ဆိုရင်တော့အမေရိကန်တရုတ်စစ်ဘက်အချင်းချင်းဆက်ဆံရေးတွေအပြောင်းအလဲကြီးကြီးမားမားဖြစ်သွားနိုင်တယ်လို့လည်း Shuster ကထင်မြင်ယူဆနေတာဖြစ်ပါတယ်။
ထိုင်ဝမ်သမ္မတဆိုင်အန်ဝမ်ကထိုင်ဝမ်နဲ့တရုတ်ပြည်မကြီးဆက်ဆံရေးထိုင်ဝမ်လွတ်လပ်ရေးအမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးနဲ့တောင်တရုတ်ပင်လယ်ပြင်ပိုင်နက်မှာအငင်းပွားမှုနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးကဆုံးဖြတ်ချက်ကိုထိုင်ဝမ်ကဘာကြောင့်ငြင်းပယ်ရသလဲဆိုတဲ့အကြောင်းရင်းတွေကိုပြောခဲ့ပါတယ်။သမ္မတတာဝန်ယူချိန်ကစာလို့ပထမဆုံးပေးတဲ့တယောက်ချင်းတွေ့ဆုံမေးမြန်းခန်းမှာမစ်ဆိုင်ကတရုတ်သမ္မတရှီချင်းပင်ဘက်ကထိုင်ဝမ်တရုတ်နှစ်နိုင်ငံကြားဆက်ဆံရေးပိုးပြီးတော့ပျော့ပြောင်းညင်သာဖြစ်အောင်ဆောင်ရွက်နေကြောင်းပြသဖို့သူ့ပါတီအနေနဲ့မျှော်လင့်တယ်လို့ပြောပါတယ်။ထိုင်ဝမ်ဟာခေါင်းဆောင်သူကတိုင်ပြည်သူလူထုရဲ့စန္ဒကိုလိုက်နာဖြည့်ဆည်းပေးတဲ့ဒီမိုကရေစီနှိကြလူမှုဝင်ကျင်ဖြစ်တာကိုတရုတ်သမ္မတရှီကသဘောပေါက်နားလည်လိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဆိုင်ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှနောက်သမ္မတဟာ Republican Party ဘက်က Donald Trump ပဲဖြစ်ဖြစ် Democratic Party က Hillary Clinton ပဲဖြစ်ဖြစ်ထိုင်ဝမ်နဲ့အပြန်အလှန်ဆက်ဆံရေးပိုးပြီးနှိကပ်လာဖို့မျှော်လင့်ကြောင်းကိုလည်းပြောကြားသွားခဲ့ပါတယ်။
ဒီသတင်းပတ်ကုံလာအိုစ်နိုင်ငံမှာကျင်းပမဲ့49ချိန်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးမတိုင်ခင်လာအိုစ်နိုင်ငံမျိုးရော VN Thai မျိုးကိုမြန်မာနိုင်ငံခြားရေးဝန်ကြီးတော်အောင်ဆန်းစုကြည်အပါအဝင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနိုင်ငံခြားရေးဝန်ကြီးတွေအမေရိကန်နဲ့တရုတ်ကကိုယ်စားလှယ်တွေရောက်ရှိလာကြပါပြီ။အစည်းအဝေးမှာတောင်တရုတ်ပင်လယ်အရေးအပါအဝင်အခြေအနေတင်မာနေတဲ့ကိုရီးယားကျွန်းဆွယ်အရေးဦးစားပေးဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကတရုတ်နိုင်ငံကိုစန့်ကျင်တဲ့တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအရေးမှာပါဝင်ပတ်သက်နေတာဖြစ်ပါတယ်။ရှေ့ပြည်နယ်နဲ့အာလုံနီပါကိုသူပိုင်တယ်လို့တရုတ်တို့ကပြောနေပေမဲ့နိုင်ငံတွေကြားအငင်းပေါင်းမှုဖြစ်ရှင်ရဲ့ခုံသမားတွေအဖွဲ့ကဒီလအစောပိုင်းမှာပဲအဲ့ဒီပြောဆိုချက်ကိုပယ်ချလိုက်တာပါ။တောင်တရုတ်ပင်လယ်အရေးပါဝင်တဲ့တခြားနိုင်ငံတွေကိုအမေရိကန်ဘက်ကအားပေးအားမြောက်လုပ်နေတယ်ဆိုပြီးတော့လည်းတရုတ်ဘက်ကဆွဆွဲပါတယ်။လက်တလောအခြေအနေတွေကြောင့် ASEAN Regional Forum ARF မှာအဖွဲ့ဝင်နိုင်ငံအဖြစ်တဲ့မြောက်ကိုရီးယားနိုင်ငံဟာပုံမှန်အားဖြင့်အစည်းအဝေးတွေတက်လင်းမရှိပေမဲ့လို့ဒီနှစ်မှာသူ့ရဲ့နိုင်ငံခြားရေးဝန်ကြီးကိုဆီလွတ်ပါတယ
်။ခီးသည်29ဦးပါအိန္ဒိယလေတက်လင်းတစင်းဟာဘင်္ဂလားပင်လယ်အော်တွေကကျွန်းမှာဆင်းသက်ရမှာဖြစ်ပေမဲ့ပျောက်နေတာ24နာရီကျော်နေပါပြီ။လိုက်ပါသွားသူတွေက8ဦးဟာအရက်သားတွေဖြစ်ပါတယ်။လေယာဉ်ပျောက်ကိုရှာဖွေဖို့အနည်းဆုံးသင်္ဘော12ဆင်းနဲ့တခြားရေရင်တွေဘင်္ဂလားပင်လယ်အော်မှာတက်ပြန့်ထားပါတယ်။
ထိုင်းနိုင်ငံဘက်ကမြို့ရော်ရဲ့အထင်ကရအေယဝနက်ကွန်ချန်စီယူကိုဖျက်ပြီးတော့တောက်ကြနဲ့နောင်ပိုင်းမှာကာဒစီမောင်းဝင်သွားတာကြောင့်လူအများအပြားဒဏ်ရာရသွားပါတယ်။တဟာမတော်တဆဖြစ်ရတဲ့ခုပဲဖြစ်ပြီးတော့ရည်ရွယ်ချက်ရှိရှိလုပ်တာမဟုတ်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကအဲ့ဒီနက်ကွန်မှာဘုံကွဲတာကြောင့်လူ20သေဆုံးပြီးတော့120ကျော်ဒဏ်ရာရခဲ့ပါရယ်။ကာမောင်းသူဟာလက်ဖြတ်ဝေဒနာခံစားရပြီးတော့ကားကိုမထိန်နိုင်တာကြောင့်ဖြစ်ခဲ့ရတာလို့ဘန်ကောက်မြို့ရော်ရဲတပ်ဖွဲ့ယာယီအကြီးအကဲရဲဒုတိယဗိုလ်ချုပ်ကြီးဆာနစ်မဟာထာဗွန်ကပြောပါရယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညူတို့ချင်ညာပေးသွားကြတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOE ရဲ့ internet ဆောင်မြင်းဖြစ်တဲ့ www.burmese.voenews.com မှာနားဆင်ဖတ်ရှုလို့ရတယ်လို့ကျွန်တော်ရဲ့ Facebook ဆောင်မြင်းကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မြန်မာငြိမ်းချမ်းရေးပြည်သူ့ကကြီးဆရာကြီးတခင်ကိုတော်မိုင်းလူလာတောင်းတခဲ့တဲ့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုအယတားစစ်စစ်ဆိုးရလက်ထက်မှာလက်တွေ့အကောင်အထည်ဖော်ဆောင်နိုင်စေခြင်းနဲ့လို့ဆရာကြီးတခင်ကိုတော်မိုင်းကိုလေးစားသူတွေကပြောဆိုလိုက်ပါတယ်။ဆရာကြီးတခင်ကိုတော်မိုင်းခွဲလွန်ခြင်း52နှစ်မြောက်တဲ့တခင်ကိုတော်မိုင်းဂုဘိမှန်နှစ်50ပြည့်အထိမ်းအခမ်းအနားကိုတခင်ကိုတော်မိုင်းဂုဘိမှန်မှာ3ရက်သက်တိုက်ကွန်ပျူတာကျင်းပခြင်းငင်းငယ်စကားတွေငင်းငယ်ကြပြားတွေတဝန်လာတွေဖတ်ကြားပြီးတော့တိုက်တွန်းပြောဆိုလိုက်ကြတာပါအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်မြမပြည်ငင်းငယ်ရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတော့သမရဦးထင်ကျော်ဦးဆောင်တဲ့အရသာအစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်း27ရာစုပင်လုံးပြည်ထောင်စုငင်းငယ်ရေးညီလာခံကျင်းပနိုင်ရေးပြင်ဆင်နေချိန်မှာပဲငင်းငယ်ရေးလိုလားသူငင်းငယ်ရေးဘီတုကာကြီးဆရာကြီးသခင်ကိုတော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ငင်းငယ်ရေးကိုဖော်ဆောင်နိုင်ပါစေကြောင်းဆရာကြီးသခင်ကိုတော်မိုင်းကွယ်လွန်ခြင်း52နှစ်မြောက်နဲ့သခင်ကိုတော်မိုင်းဂုဒ်ဘိမှန်250ပြည့်အထိမ်းအမှတ်အခမ်းအနားမှာငင်းငယ်ရေးလူလားသူတွေကတောင်းဆိုလိုက်ကြပါတယ်မြမပြည်မာပြည်တွင်စစ်မီငိမ့်မီတခင်ကိုရောမိုင်းမြင်ချင်ခဲ့တဲ့ငင်းငယ်ရေးကိုအမြန်ဆုံးရစေချင်ပါတယ်လို့ဆရာကြီးတခင်ကိုရောမိုင်းငင်းငယ်ရေးကိုရဲ့အဖွဲ့နဲ့ဆရာကြီးတခင်ကိုရောမိုင်းဂူဘိတ်မန်ဆောက်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ဆရာကြီးကဒါအားလုံးသိကြတဲ့အတိုင်းပဲတိုင်းပြည်လွတ်လပ်ရေးရအောင်လည်းသူဆောင်ရွက်ခဲ့တယ်တိုင်းပြည်လွတ်လပ်ရေးရပြီးလို့ဒီလိုစစ်ကြီးဖြစ်တော့လေဒါပြည်တွင်းငိမ့်ချမ်းရေးကမ္ဘာငိမ့်ချမ်းရေးကိုသူတောက်လျှောက်ဆောင်ရွက်ခဲ့တာပါငင်းချမ်းရေးဆောင်ရွက်ခဲ့တဲ့ဆာကြီးရဲ့ယူဆတွေကဒီနေ့အထိတိုင်းပြည်အတွက်လိုအပ်နေတယ်လို့ကျွန်တော်တို့ခံယူထားပါတယ်ဆာကြီးကိုတော့မိုင်းရဲ့တူမနာကိုမနာနီးနဲ့နိုင်ငံရေးရာစပွဲဝိုင်းမှာပြည်စုံဆွေးနွေးအခြေရှာရေးဆိုတာဆရာကြီးကတန်းတူရေးလွတ်လပ်ရေးတရားမျှတမှုနဲ့ကိုကျမကိုဖန်ကြီးစတဲ့အချက်တွေကိုအခြေခံပြီးတော့နိုင်ငံရေးစပွဲဝိုင်းမှာဆွေးနွေးခြင်းအဖြစ်စစ်မှန်တဲ့ငင်းချမ်းရေးကိုရရှိမယ်လို့ဆရာကြီးကငင်းချမ်းရေးတရားပွဲတွေမှာဟောခဲ့တာပါအဲ့ဒီဆရာကြီးရဲ့အယူအဆကိုဒီနေ့ပြည်သူလူထုကြားထဲမှာကြည်ကြဲတက်မြတ်ကျွန်တော်တို့ရှိစေချင်ပါတယ်ဒီနေ့ဆိုလို့ရှိရင်လည်းတိုင်းပြည်အတွက်အရေးကြီးအခြေအနေကတော့ငြိမ်းချမ်းရေးရရှိဖို့ဖြစ်ပါတယ်ပြည်တွင်းစစ်ရဆဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအဲ့နှစ်ဆင့်အဲ့ဒါမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်လို့ရမှာပါတိုင်းပြည်အတွက်ငြိမ်းချမ်းရေးအခြေအနေတွေကိုတစုံတရာအထောက်အကူဖြစ်နိုင်အောင်ကျွန်တော်တို့စပီကာတစ်ဆင့်နောက်ကျွန်တော်တို့နိုင်ငံရေးအင်အားစုတွေအဆင့်ငင်းကြီးအတန်ကျေကျေပြန့်ပြန့်ချစ်စီချင်ပါလေဒါကြောင့်မို့ဆရာကြီးကွယ်လွန်ခြင်း50မိနစ်မြောက်နဲ့ဂရိတ်မှ250မြောက်အထိမ့်မှအခမ်းအနားကိုကျွန်တော်တို့ ကျင်းပခဲ့တာဖြစ်ပါတယ်
။ CIS ကင်ကိုရောမိုင်းဥဆောင်ဖော်ဆောင်ခဲ့တဲ့မြန်မာပြည်ငြိမ်းချမ်းရေးကိုအစိုးရတက်မတော်ယနေ့ခေတ်လူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေကအားလုံးစုပေါင်းပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရအောင်ဝိုင်းဝန်းဆောင်ရွက်ကြစီလိုချောင်းကိုလည်းကိုရောမိုင်းအမတ်တရအခမ်းအနားကိုတက်ရောက်ခဲ့တဲ့ CIS ကင်ကိုရောမိုင်းကိုလေးစားတန်ဖိုးထားသူတဦးဖြစ်တဲ့ဒေါ်ဒေဝီတန့်စင်ကလည်းပြောပါရယ်
။ဆရာကြီးတို့ကလည်းဒီကိုအချင်းချင်းဖြစ်တဲ့ပြိပက္ခပေါ့နော်သဘောထားကွဲလွဲမှုတွေအမြင်မတူမှုတွေကိုဆရာကြီးကကြားထဲကနေပြီးတော့ဝင်ပြီးတော့နော်ညှိနှိုင်းဆွေးနွေးပေးခဲ့တာနော်ဒါပေမဲ့ဆရာကြီးငိမ့်ချမ်းကြီးကိုမြင်ကျင်တယ်လို့ပြောပေမဲ့သူမမြင်တော့ဘူးလေနော်အဲ့တော့ဒေါ်လေးတို့ကဒါကိုဒေါ်စုတယောက်တည်းပေါ်မှာလည်းမတည်ဘူးဖွဲ့တစ်ဖွဲ့တည်းအပေါ်မှာလည်းမတည်ဘူးအားလုံးပြည်တော်စုဆိုတဲ့အတိုင်းပေါ့ဒီတိုင်းရင်းသားအားလုံးနေနော်လက်နက်ကင်အဖွဲ့အစည်းတွေရောအစိုးရနဲ့အရင်အစိုးရနဲ့နားလည်မှုယူပြီးတော့ဆွေးနွေးထားတဲ့အဖွဲ့အစည်းတွေရောနော်နောက်ထပ်ပါလာမဲ့အဖွဲ့တွေရောပေါ့နော်အကုန်လုံးအဓိကကတော့ဘာလဲဆိုတော့ပေါ့တိုင်းပြည်ရဲ့တိုးတက်ရာတိုးတက်ချောင်းပေါ့ပြည်သူလူထုเนาะကြီးပွားရာကြီးပွားချောင်းကိုဥတီပြီးတော့စဉ်းစားဖို့ပဲလိုချတယ်လေဥတီချက်ပန်းတိုင်ဟာတိုင်းပြည်နဲ့လူမျိုးစုထားလိုက်လို့ရှိရင်ဒီပြည်တော်စုရဲ့အနှစ်တရားဟာဒေါ်လေးတို့ငင်းငင်းချမ်းချမ်းနဲ့ဖော်ဆောင်လို့ရမယ်လို့ဒေါ်လေးတို့မြင်ပါတယ်เนาะ
မြမစာပေမြမယဉ်ကျေးမှုနဲ့မြမပြည်လွတ်လပ်ရေးငြိမ်းချမ်းရေးကိုဖော်ဆောင်ခဲ့တဲ့ငြိမ်းချမ်းရေးပြည်သူ့ကားကြီးဆရာကြီးသခင်ကိုရောမိုင်းကွယ်လွန်ခြင်း52နှစ်မြောက်နဲ့ဂူဘိမှန်နှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုဆရာကြီးသခင်ကိုရောမိုင်းရဲ့မိသားစုဝင်တွေလေးစားချစ်မြတ်နိုးသူဒီမိုကရေစီအင်အားစုတွေစာပေအမှုပညာရှင်တွေကစုပေါင်းပြီးတော့2016ခုနှစ်ဇူလိုင်လ22ရက်နေ့ကနေစလို့ဇူလိုင်လ23ရက်နေ့ဒီကနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့တဲ့အစီအစဉ်တွေနဲ့အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်ကိုလေဥထုံဝင်းငိမ့်ကအခုလိုရှင်းပြပါဗျ
။ဆရာကြီးကိုရောမိုင်းဂွေးမှန်ထိန်းသိမ်းဆောက်ဆောင်ရေးအဖွဲ့ရဲ့နောက်ဆရာကြီးတခင်ကိုရောမိုင်းငင်းချမ်းရေးကွန်ရက်ရဲ့နောက်မိသားစုဝင်တွေရဲ့ပူးပေါင်းပြီးတော့ဒီပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။၃ရက်ကျင်းပတာပေါ့နော်။ပထမရက်မှာငင်းချမ်းရေးကြပြယူပွဲလုပ်ခဲ့ပါတယ်။ဒုတိယရက်မှာတော့ငင်းချမ်းရေးစာရန်ဖတ်ပွဲပေါ့နော်။ဆရာကြီးကိုရောမိုင်းဒီနေ့မနေ့ကတော့အဆုအဒီဒီအပုပ်ကိုတွေဆရာကြီးကိုအထိမ့်မှတ်တာကာရဝပြုအမှန်စကားပြောကြားကြတာပေါ့နော
်ဆရာကြီးသခင်ကိုရောမိုင်းရဲ့အထိမ့်မှတ်နေအခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးတိုင်းရင်းသားပါတီကခေါင်းဆောင်တွေနိုင်ငံရေးပါတီတွေဒီမိုကရေစီနိုင်ငံရေးအင်အားစုတွေ84 85 86နိုင်ငံရေးအင်အားစုတွေဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကကျောင်းသားခေါင်းဆောင်တွေနဲ့သခင်ကိုရောမိုင်းကိုချစ်မြတ်လို့လေးစားသူတွေကငြိမ်းချမ်းရေးကြပါတွေရွတ်ဆိုကြငြိမ်းချမ်းရေးစာတမ်းတွေဖတ်ကြားကြပြီးအလေးအနက်ကားဝါပြုခဲ့ကြပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့အမေရိကန်နဲ့မြန်မာအစိုးရနှစ်ဖက်ဆက်ဆံရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ပထမရပောင်းတရားတွင်မြန်မာအစိုးရတဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရကပြောလိုက်ပါတယ်။ဒါပြင်တော့ဆန်းစုကြည်ကိုအင်ဂျီတော်ကိုအလဲလာဖို့သမ္မတဥဘာမရဲ့ဖိတ်ကြားမှုဟာမြန်မာနဲ့ဆက်ဆံရေးကိုသမ္မတဥဘာမရောအမေရိကန်ပြည်ထောင်စုကပါတံပိုးထားတယ်ဆိုတာပြသတာဖြစ်တယ်လို့အင်မီရောမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါရယ်အပြည့်စုံကိုတော့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ပထမရပောင်းတရားအတွင်းမြန်မာအစိုးရတဲ့အနေနဲ့ကြီးမားတဲ့အောင်မြင်မှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်ဒါအပြင်ဒေါ်အောင်ဆန်းစုကြည်ကိုအင်မီရောအလဲလာဖို့တမရအိုဘားမားရဲ့ဖိတ်ကြားမှုဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုရောတမရရောတံပိုးထားကြောင်းပြသလိုက်တာဖြစ်တယ်လို့အင်ဖြူရောအမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါရယ်အမေရိကန်နိုင်ငံဆိုင်ရာမဟာဗျူဟာဆက်ဆံရေးနဲ့အမျိုးသားလုံခြုံရေးဒုတိယအကြံပေးဘန်ရော့စ်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းလာအိုစ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ရမှာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်အပါအဝင်မြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံပွဲမှာရှေ့လာမယ့်လတွေအတွင်းအမေရိကန်သမ္မတအင်ဖြူရောကိုအလဲလာဖို့သမ္မတအိုဘားမားရဲ့ဖိတ်ကြားလှော်ကိုပေးအပ်ခဲ့ပါတယ်ဒီဖိတ်ကြားလှော်ကိုလည်းဒေါက်ဆန်စုကြည်ကလက်ခံခဲ့ပါတယ်ဒါနဲ့ပတ်သက်လို့အင်ဖြူရောအမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ်ရှင
် An official working visitBy Burma's leadership will provide a forum to advance our bilateral cooperation.
ကုလိုမြန်မာခေါင်းဆောင်တွေတရားဝင်ချစ်ကြည်ခီးစဉ်ဖြင့်လာရောက်လက်ပတ်တဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးကိုကြိုတင်အထောက်အကူပေးပါတယ်။မြန်မာခေါင်းဆောင်တွေရဲ့တမရအင်ဂျီရောအလဲပတ်လာရောက်မဲ့ခီးစဉ်ကိုလည်းကြိုဆိုဖို့တမရဥဘာမကမျှော်လင့်နေပါတယ်
။ဒါအပြင်တမရဥဘာမအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအလွန်အလေးထားကြောင်းသူကအခုလိုဆက်ပြောပါတယ
်။ He's had the opportunity to meet with Aung San Suu Kyi.On a couple of occasions and the invitation he
is တမရဥပမဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအခွင့်အလမ်းနှစ်ကြိမ်လောက်ရခဲ့ပါတယ်အခုလဲ ဘန်ဒော့စ်ကတဆင့်ဖိတ်ကြားတာဟာတိုးတက်လာနေတဲ့မြန်မာနိုင်ငံရဲ့နှစ်နိုင်ငံဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့ရောသမရကိုယ်တိုင်ကပါဘလောက်ထိတန်ဖိုးထားလဲဆိုတာကိုရှာရှာပါပါပြတ်တာလိုက်တာဖြစ်ပါတယ
်။အခုလိုဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းမှာမြန်မာအပေါ်စီးပွားရေးပိတ်ဆို့မှုအားလုံးကိုရုတ်သိမ်းပေးဖို့ရှိမရှိမေးမြန်းရမှာတော့
The new government is taking significant steps to enhance Burma's economic development.
မြန်မာအစိုးရတင်နေတဲ့စီးပွားရေးငြိမ်းချမ်းရေးနဲ့လုံခြုံရေးတွေမှာပုံအားကောင်းလာအောင်တင်းတင်းရှားရှားဆောင်ရွက်နိုင်တဲ့အပြင်ဒီမိုကရေစီပြည်ရင်ပြောင်းလဲရေးမှာလည်းအချိန်မြင့်ဆောင်ရွက်နေသလိုအုပ်ချုပ်ရေးကဏ္ဍနဲ့လူ့အခွင့်အရေးလေးစားကာကွယ်ရေးတို့မှာတိုးတက်မှုရှိအောင်လုပ်ကိုင်နေတဲ့အပြင်လူမှုအခြေပြုအဖွဲ့အစည်းတွေကိုလည်းပံ့ပိုးကူညီနေတာပါခေါင်းဆောင်တစ်တီတက်လာပြီးတဲ့နောက်ပထမရက်ပေါင်းတရာအတွင်းမြန်မာအစိုးရတည်ရဲ့ဆွမ်းဆောင်မှုတွေဟာကြီးမားတဲ့အောင်မြင်မှုတွေကိုလှုပ်ဆောင်နိုင်ခဲ့တယ်လို့အမေရိကန်အစိုးရကယူဆပါတယ်အစိုးရတည်းရဲ့ကြိုးပမ်းမှုကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံအပေါ်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုကူညီအားပေးတဲ့အနေနဲ့မေလ18ရက်နေ့မှာမြန်မာအပေါ်စီးပွားရေးပိတ်ဆို့မှုတွေကိုချော့ချပြီးပြင်းစင်မွန်းမှန်ချက်တွေကိုအမေရိကန်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တွေကလည်းမြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကဒီမိုကရေစီအဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့တွေအားကောင်းလာအောင် USAID ကနေတဆင့်အမေရိကန်ဒေါ်လာ78တန်းထောက်ပံ့ခဲ့ပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အချိန်ဇာတ်ကိုတော့တရားဝင်ထုတ်ပြန်ခြင်းမရှိသေးဘူးလို့အင်ဖြူရောအမျိုးသားလုံခြုံရေးပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရရှင
်။မိုင်းညင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုခါတော့မြန်မာနိုင်ငံကြီးကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲပေးခြင်းပါတယ်မိုင်းကြရန်ထိတ်သီးညီလာခံမတိုင်ခင်တိုင်းသားနေပြည်အတွင်းမြန်မာတပ်မတော်နဲ့ရင်ဆိုင်တိုက်ပွဲဖြစ်နေရတာဟာငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်မှာအဟံထားဖြစ်စေတယ်လို့တိုင်းသားခေါင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ဒီလကုံမိုင်းကချင်ပြည်နယ်မှာချင်းမဖို့ရှိတဲ့မိုင်ဂျာယန်ညီလာခံမတိုင်ခင်ချင်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ပြည်သူကတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီရက်ပိုင်းအတွင်းမြန်မာတပ်မတော်က KIA ကချင်လက်နက်ကိုင်တပ်ဖွဲ့နဲ့ဝိုင်းမော်မန်စီမြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့TNL တအောင်းပလောင်တပ်ဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့တာပါဇူလိုင်21ရက်နေ့ကရှမ်းပြည်နယ်နမ်ဆန်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာမိုင်းကြရန်တိုင်းရင်းသားညီလာခံမတိုင်ခင်အခြေအနေမတည်မငြိမ်ဖြစ်အောင်တပ်မတော်ကတိုက်ပွဲတွေကိုဖန်တီးနေသလိုဖြစ်တယ်လို့ TNL တပ်ဖွဲ့ပြောခွင့်ရသူတားအိုက်ကျော်ကမြင်ပါတယ
်နမ်ဆန်မြို့နယ်လမ်ခေးရွာနဲ့ထူချောင်းကြီးရွာကြားမှာတိုက်ပွဲဖြစ်တယ်ဒီကျွန်တော်ရှိတဲ့နေရာမှာအစိုးရတပ်တွေကပိုက်စိတ်တိုက်မှာလိုက်လာမှာတိုက်ခိုက်နေတာပေါ့နော်အာယူအပပလက်တွေမှာတောက်လျှောက်လက်နေကြီးတွေလက်နေငယ်တွေအကုန်လုံးရှောက်ပစ်တယ်ရှောက်ပစ်မှာအာယူအမှာရှိတဲ့စာညောင်းကြောင်းလဲအကြောင်းသားတွေကအကြောင်းပိတ်မှာအကုန်လုံးအိမ်ပြန်ထွက်ပြေးရတဲ့အခြေအနေရှိတယ်ဒီမှာတမလို့တိုင်းသားတွေကဝစီဝေးရှိမဲ့ချိန်နေချင်ရေးဆွေးနွေးမဲ့အချိန်မှာသူတို့ကအာတိုက်ပွဲကိုဖြစ်ဖြစ်အောင်ဖန်တီးတယ်လို့အမျိုးတော့တွေးရတယ်
အစိုးရနဲ့အပြည့်ရ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့ TNLA တပ်တွေကြားဇူလိုင်21တရက်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရင်ဦးသိန်းစင်အစိုးရလက်ထက်မှာတော့လည်းတစ်ဖက်မှာအပြည့်ရငင်းညာရေးဆွေးနွေးပွဲတွေအစဉ်ပြေအားကောင်းလာခြင်းမျိုးမှာတပ်မတော်ကတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုတိုက်ခိုက်လာတာကြောင့်ဆွေးနွေးပွဲတွေအစဉ်မပြေဖြစ်သွားခဲ့တာမျိုးရှိကြောင်းUNFC ကညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီတွဲဖက်အတွင်မှဦးထွန်းစော်ကထောက်ပြပါတယ
်။ဒီကရေဦးသိန်းစင်ဆိုရလက်ထက်ဆိုရင်ဒီဆွဆွေးနေမှုတွေမှာတိုးတက်မှုရှိတယ်ဆိုလို့ရှိရင်မြေပြင်ကတိုက်ပွဲတွေဖြစ်လက်ဖြစ်တာရှိပါတယ်။ဒီ2014ကာလတုန်းကပေါ့လေ။အဲဒီမှာကျွန်တော်တို့တွေ့ဆွဆွေးနေမှုတွေတိုးတက်မှုရှိတယ်ပေါ့။ဒါပေမဲ့တပြိုင်တည်းမှာပဲကျွန်တော်တို့မြန်မာတပ်မတော်ကဖိုင်ဇာဗိုတင်နှန်းကြောင်းကိုတိုက်ခိုက်ခဲ့တာတွေလည်းဖြစ်ပေါ်ခဲ့တယ်ပေါ့လေအဲ့ဒီရဲ့ပြုမှုကြောင့်ကျွန်တော်တို့အခိုင်အတန့်ပေါ့နော်ဆွေးဆစ်ဆင်းနေမှုတွေမှာသွားပြီးတော့မှကြိုတက်ရောက်မှုရှိခဲ့တယ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းမြမတပ်မတော်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတိုင်းသားလက်နက်ကိုင်တွေမိုင်းကြရန်ညီလာခံကျင်းပမှာကိုစိုးရင်ကြောင်းတပ်မတော်သဘောထားကိုထုတ်ပြောခဲ့ပါတယ်တိုင်းသားတွေကမိုင်းကြရန်ညီလာခံမျိုးမှာတွေ့ဆုံဆွေးနွေးခြင်းအဖြစ်အပြည့်ရရေးနဲ့ငင်းငင်းရေးကိစ္စတွေကိုအစိုးရနဲ့ညှိနှိုင်းရမှာပိုအဆင်ပြေချုံးမွေနိုင်တယ်လို့ TNL တာအိတ်ကျော်ကသုံးသပ်ပါတယ
်။ဟိုဟာတိုင်းသားတွေသူ့ရဲ့ဟိုအဖွဲ့အစည်းရက်ပြီးချက်မတူရင်တော့မှကိုပိုင်ပြတ်တန့်ခွင့်တန်တူညီမျှခွင့်ရဖို့လမ်းစဉ်ကအကုန်လုံးတူညီကြတယ်။အာဒီတိုင်းသားတွေအားလုံးစုစည်းမှတခုကိုသူကအရင်ကျူညှိနှိုင်းတော့လို့ရှိရင်အာဒီအစိုးရနဲ့ညှိနှိုင်းမှုကပူပြီးလွယ်ကူတယ်။ဒီတပ်ကတော့ တိုင်းတာတွေကဟိုဒီပြိုင်နဲ့ဟိုလက်မထိုးတော့လို့ရှင်တော့သူတို့ကဘာမှဟိုလုံဆောင်စရာမရှိဘူးတပ်ပဲအခါကဏ္ဍကနည်းနည်းမေးမိတော့မှကြောင်းလဲဒီငင်းချိုင်ကြီးမဖြစ်အောင်လို့ကတပ်ပဲကတော့အမျိုးမျိုးဖန်တီးနေရတော့မြင်တယ
်တကယ်တော့မိုင်းချာချာညီလာခံဟာ21ပင်လုံးညီလာခံအကျိုးလူအချက်အရာကျင်းပရခြင်းသာဖြစ်ပြီးတက်မတော်ဘက်ကစိုးရိမ်မှုလွန်ကဲနေတယ်လို့သူမြင်ကြောင်း UNFC ဦးထွန်းစောကပြောပါတယ
်ဒီမြန်မာတက်မတော်ဘက်ကတော့မိုင်းချရင်စီးဝေးပေါ်မှာသူတို့စိတ်ပူတယ်ဆိုတော့စိုးရိမ်ကြပြတာပေါ့ကျွန်တော်မြင်တာကတော့ဒါစိုးရိမ်မှုလွန်ကဲတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့လုံးမဲ့ရွေကျဲဥတီကျဲလဲရှင်းရှင်းလင်းလင်းဖော်ပြပြသားဖြစ်ပါတယ
်မိုင်းချရန်ညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလက်နက်ကိုင်21ဖွဲ့ကိုဖိတ်ကြားထားပေမဲ့ဝါမိုင်းလာကိုကန်နဲ့တောင်းပလောင်တက်ဖွဲ့တွေအနေနဲ့တက်မယ်မတက်ဘူးဆိုတာအခုချိန်ထိအကြောင်းပြန်ကြားတာမျိုးမရှိသေးပါဘူးခင်ဗျာ
။ကုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတခါတော့ဒီကနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအသိပေးကြပါတယ်ခင်ဗျာ။
နိုင်ငံတွင်းမှာစားသောက်ကုန်စည်းနှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညဉ်းညူပြောဆိုတာတွေနေ့စဉ်နဲ့ညကြားနေရပါတယ်။ကုန်စည်းနှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလစာတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်းနှုန်းတည်ငြိမ်အောင်အဲ့ဒီကနေတစင်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်းနှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်းနှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါသေးခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့အင်တာနက်အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတက်လက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမြိုနစ်မြို့ကဇေဝဲစင်တာတစ်ခုမှာတောက်ကြနေညနေခင်းကလူအုပ်ထဲကိုတနတ်နဲ့ပြစ်ကတ်ခဲ့တဲ့အသက်18နှစ်အရွယ်တနတ်သမားဟာ IS အစွန်ရောက်အဖွဲ့နဲ့ပတ်သက်မှုမရှိဘူးလို့ဂျာမနီနိုင်ငံ Bavarian ဒေသရဲ့အရာရှိကစနေနေ့မနေ့အစောပိုင်းမှာပြောပါရယ်။တနတ်သမားရဲ့အိမ်ဟန်းကိုဝင်ရောက်ရှာဖွေရမှာအကြမ်းဖက်မှုနဲ့ဆက်ဆံမှုရှိတာတွေမတွေ့ရဘူးလို့ရဲတာဝန်ရှိသူတွေကပြောပါရယ်။လူသက်သမားကိုမြို့နစ်မြို့မှာမွေးဖွားခဲ့ပြီးတော့ဆေးရောဂါခံစားခဲ့ရဖူးသူဖြစ်ပြီးဆေးကုသမှုခံရခဲ့ရသူဖြစ်တယ်လို့ဆိုပါရယ်။အချိန်တွေရွရွတ်တဲဖြစ်နေချိန်မှာပဲတနတ်သမားကကိုယ်ကောင်းကိုတနတ်နဲ့ပြစ်ပြီးတတ်သေးသွားတယ်လို့စနေနေ့မနေ့အစောပိုင်းမှာမြို့နစ်မြို့ရဲတပ်ဖွဲ့အကြီးကဲဟူဘရုစ်အန်ဒရေးကပြောပါရယ်။ဘာကြောင့်အခုလိုတိုက်ခိုက်ရတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ပြောဆိုတာမရှိသေးသလိုဒီလောက်ရက်ကအကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာပြောဖို့စွန့်နေသေးတယ်လို့ရဲတပ်ဖွဲ့အကြီးကဲကပြောပါရယ်Democratic Party သမ္မတအောင်ဖြစ်လာမဲ့ Hillary Clinton ကိုဒုတိယသမ္မတအဖြစ်သူနဲ့အတူရွေးကောက်ပွဲဝင်ဖို့ Virginia ပြည်နယ်အထက်လွှတ်တော်အမ Tim Kaine ကိုရွေးချယ်လိုက်ပါတယ်။ Mr. Kaine ကအတွေ့အကြုံဗဟုသုတအမျိုးအမင်းဉာဏ်ပညာနဲ့သူ့ရဲ့ငိုစိတ်ရင်းတက်ခံကသမ္မတတာဝန်ထမ်းဆောင်နိုင်စွမ်းရှိတယ်ဆိုတာထင်ရှားပါတယ်လို့ Clinton ကိုထောက်ခံသူတဦးကပြောပါတယ်။ Ms. Clinton ကသူ့ကိုရွေးခဲ့တာဟာ Latino အတိုင်းဝိုင်းနဲ့တိုင်းပြည်အတွက်ရွှေပြောင်းဝင်ရောက်လာသူတွေအရေးကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းအမျိုးသမီးအခွင့်အရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေကိုထောက်ပံ့ပိုးမှုနဲ့အဲ့ဒီအတွက်ဆွန်းဆွမ်းတမန်ဆောင်ရွက်သူဖြစ်တဲ့မတန်တွေကြောင့်ပဲဖြစ်တယ်လို့ Mi Familia Vote အဖွဲ့ရဲ့မှုဆောင်ဒါရိုက်တာ Van Materoso ကပြောပါရယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့ Engineer ကတော့ရှောက်ကန်ချင်းဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.